တောင်ကြီးမြို့လေကလူစီကားတဲ့နေရာမှာပောက်ကွဲစေနိုင်တဲ့ပစ္စည်းတွေတွေ့ရှိတာကြောင့်စစ်တပ်ဘက်ကရှင်းလင်းခဲ့ရတယ်လို့အာဏာပိုင်တွေနဲ့ဒေသခံတွေကအတည်ပြုပြောဆိုပါတယ်။နေရာနှစ်နေရာမှာတွေ့ရှိခဲ့တာဖြစ်ပြီးတော့ဘယ်သူလက်ချက်လဲဒီပောက်ကွဲစေတဲ့ပစ္စည်းတွေကဘလောက်ပြင်းအားရှိတယ်လဲဆိုတာကိုတော့အာဏာပိုင်တွေကဘက်ကလက်တလောထုတ်ဖော်ပြောဆိုထားတာမရှိသေးပါဘူး။သတင်းပြေဆံ မြို့လေလူစီကားရနေရာမှာပောက်ကွဲစေနိုင်တဲ့ပစ္စည်းတွေကိုစတင်တွေ့ရှိခဲ့တာပါ။နေရာနှစ်နေရာမှာချထားတဲ့အဲ့ဒီပောက်ကွဲစေတဲ့ပစ္စည်းတွေကိုတွေ့ရှိပြီးတဲ့နောက်စစ်တပ်ကတာဝန်ယူဖြေရှင်းလိုက်တယ်လို့ဒေသခံတွေကဆိုပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့တောင်ကြီးမြို့ကန်တဦးဖြစ်တဲ့ရှမ်းပြည်နိုင်ငံရေးအဖွဲ့ကဦးတင်မောင်တိုးကတော့သူတိထားတဲ့လောက်ကို VOA ကိုအခုလိုပြောပြသွားတာပါ။
ဟုတ်တယ်ကအဲဒီမှာကိုစားတွေ့တာကိုအဲ့ရတဲ့စီကိစေမှာလီလုံးနဲ့ဒါမဲ့သူကတလုံးပဲဖောက်ခွဲပြီးတက်လာတော့သူတို့တိန်သွားတယ်ပြောတယ်။ဟုတ်ကဲ့အခု၄နာရီလောက်ကြတော့ Ocean Center လေအဲ့ City Square ရဲ့ဈေးရှိပဲပေါ့နော်ဒီအဆောက်အဦတက်မှာအဲ့မှာအဲ့မှာရရှိရုံတွေပါလည်းရှိရဲအဲ့ Ocean Center လည်းရှိရဲအဲ့ဒီကအိမ်သားတွေမှတွေ့ရလို့ပြောရဲပြအခုတော့အဲ့ဒါလည်းတက်ကတော့ရှင်းနေတယ်အဲ့ဒါကို
ဦးတင်မောင်တို့ပြောဆိုချက်အတိုင်းပဲတောင်ကြီးမြို့အုတ်ချုပ်ရေးပိုင်းတာဝန်ရှိသူတဦးကလည်း VOA ကိုပြောဆိုခဲ့ပေမဲ့သူ့မှာဒီကိစ္စအတွက်တရားဝင်ပြောဆို권မရထားတာကြောင့်သူ့ရဲ့နာမည်နဲ့ယာရုအဆင့်ကိုမပြောပြခဲ့သလိုသူပြောဆိုထားတာကိုလည်းထည့်သွင်းထုတ်လွှင့်권မပြုခဲ့ပါဘူး။ဒီအချိန်လေးဖြစ်ပြီးနောက်ပိုင်းတောင်ကြီးမြို့အခြေအနေကိုတော့ဦးတင်မောင်တို့ကအခုလိုရှင်းပြသွားပါတယ်
။ဝေတော့ရက်ကြီးပါတာမျိုးကတော့တော်တော်ဖြစ်ခဲ့တာလေ။ဘဝတနေရာတွေ့တယ်ဆိုတာကတော့တမီးဘောနော်တနေရာတွေ့ပြီးပါလား။ဆိုတာတကယ်ဒီနည်းနေရပါဘူးအခုကျတော့ဘင်းလောက်ပိတ်ထားတယ်သူတို့အင်းဒီရှိလာတော့ဒီဘက်လေးသားတော့ပိတ်ထားတော့သွားလာတော့မရှိတော့ဘူးပေါ့အကုန်လုံးတော့နော်လမ်းလေးပိတ်ထားလိုက်တော့
VOA ကနောက်ထပ်တောင်ကြီးမြို့ကန်တဦးကိုဆက်သွယ်ပြီးမေးမြန်းလာမှလဲတွေ့ရတဲ့ပောက်ကွဲစေနိုင်တဲ့ပစ္စည်းအရေးအတွက်ဟာကွဲပြားနေပြီးခုနှစ်လုံးအထိတွေ့ခဲ့တယ်လို့ပြောဆိုသွားပါတယ်ဒါနဲ့ပတ်သက်လို့နောက်ထပ်အတည်ပြုချက်တော့မရရှိသေးပါဘူးရှင်